မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်မတ်လ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနည်းဦးသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တောင်ကိုရီးယားနိုင်ငံထက်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုနဲ့ဆက်ဆက်နေတဲ့တိုက်ခန်းနှခန်းကလူပေါင်း200,000ထက်မနည်းကိုတော့ရောဂါပိုးဆန်းသက်တွေ့ရှိထားပါရယ်။ရှေခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာရိုဂျင်ဂျာဆယ်ဦးတပ်ဖြတ်ခံရမှုသတင်းလိုက်ခဲ့ကြတဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကုလသမဂ္ဂအသွင်ရေးမှူးချုပ်နဲ့တွေ့ဆုံခဲ့ပါရယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တဲရောက်သတင်းလာတွေကတော့ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ကတသိန်းကျော်သွားပြီရှိပြီးသေဆုံးသူပေါင်းက3,500နီးပါးဖြစ်သွားတဲ့အကြောင်းသတင်းနဲ့အတူမြန်မာနိုင်ငံမှာတော့ဓာတ်ခွဲခန့်အဖြေမရခင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်နေရလူနာနဲ့စောင့်ကြည့်လူနာနှစ်ဦးသေဆုံးမှုဟာဒီကိုရိုနာဗိုင်းရပ်စ်ရောဂါပိုးမရှိကြောင်းရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးကသတင်းထုတ်ပြန်ပါတယ်။ဒီလိုလူနာတွေစောင့်ကြည့်နေချင်းသေဆုံးမှုအပေါ်မှာကျန်းမာရေးပညာရှင်ရဲ့သုံးသပ်ချက်ဘယ်လိုရှိပါသလဲ။
ဗိုင်းရပ်စ်COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်ပေါ့နော်အဲ့တော့ခုခေတ်မှာဒီကာလမှာလေ
ဒေါက်တာမိုးအောင်ကျော်နိုင်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံတာဆင်ရပါမယ်နောက်ပလတ်စတစ်စွန့်ပစ်အမိုက်တွေနဲ့ပတ်သက်ပြီးတော့လူအသုံးဆောင်တွေအဖြစ်ဘယ်လိုအသုံးချမလဲဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနည်းဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါရယ်။အဲ့ဒီလူနည်းဦးစလုံးကပြည်ပကိုခီးထွက်ခွာခဲ့ကြသူတွေဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါရယ်။အမေရိကန်သုတေသမမိုက်ပန့်စ်ကလည်းရောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့အစိုးရအဖွဲ့ရဲ့လှုပ်ဆောင်ချက်ကိုအခုလိုပြောပါရယ်
။ The president is very clear. We're going to follow the facts and listen to the experts every step of the way.
တမန်ထရမ်အနေနဲ့ကလည်းကျွမ်းကျင်ပညာရှင်တွေရဲ့အကြံဉာဏ်နဲ့အချက်အလက်ပေါ်မူတည်ပြီးတော့ယောဂါကာကွယ်ရေးအတွက်တဆင့်ချင်းလိုက်နာဆောင်ရွက်သွားမယ်လို့ပြောဆိုသွားတာပါ။နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာဆက်ကထားတဲ့အပျော်စီသင်္ဘောကြီး Grand Princess စင်ကန်သင်္ဘောကြီးပေါ်မှာလည်းလူ23ဦးမှာကိုရိုနာဗိုင်းရပ်စ်ဆန်းသက်တွေ့ရှိထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အခုဆိုရင်ကမ္ဘာတဝန်ယောဂါကူးစက်ခံရသူပေါင်းတသိန်းဝန်းကျင်နဲ့သေဆုံးသူက3,500ထက်မနည်းရှိနေပါတယ်။အမေရိကန်သုတေသမ Mike Pence ကတော့ Grand Princess သင်္ဘောကြီးပေါ်ကခီးတဲ့3,500မှာကိုရိုနာကူးစက်ခံခြင်းရှိမရှိစမ်းသပ်နိုင်အောင်လို့အဲ့ဒီသင်္ဘောကိုတီးတန့်စိတ်ကန်တစ်ခုမှဆက်ကနာအောင်ပြည်내တာဝန်ရှိသူတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ပြောဆိုသွားပါတယ်။ပထမအတုပ်ဖြစ်သင်္ဘောပေါ်ကလူ46ကိုဆန္ဒတာမှာတော့22ဦးမှကူးစက်ထားတာကိုတွေ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီထက်က19ဦးကတော့သင်္ဘောအမှုထမ်းတွေပါ။ဖေဖော်ဝါရီလထဲမှာသင်္ဘောပေါ်ကခီးတဲ့သူကိုရိုနာကြောင့်သေဆုံးခဲ့ပြီးတဲ့နောက်အခုလိုရောဂါဆစ်ဆီးဖို့ဖြစ်လာတာလည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကကွဲတိုက်ဖြစ်ရေးအတွက်အရေးပေါ်ရမငွေအဖြစ်ဒေါ်လာ 8.3 ဘီလီယံတုံးဆက်ဖို့သမ္မတထရမ်ကလည်းရည်ထိုးခဲ့ပါတယ်
ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံကြားမှာလော့အတော်ကြာတင်းမာမှုတွေရော့ချခဲ့ပြီးတဲ့နောက် COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့နိုင်ငံကြားမှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာနေပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံကလာတဲ့ခီးသွားတွေကိုဂျပန်နိုင်ငံဘက်ကတီးတန့်ခွဲထားပြီးတော့အဲ့ဒီလူတွေအနေနဲ့အများပြည်သူအသုံးပြုနေတဲ့တရုတ်ပို့ဆောင်ရေးတွေကိုအသုံးမပြုရဘူးလို့ပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဘက်ကလည်းမကြေမနက်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံအဆုံးဖြတ်ချက်အတိတ်ပဲမရှိဘဲအလွန်ကြုံလှုပ်ဆောင်တာဖြစ်ပြီးဒီအတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းနဲ့ဒီပေါ်မှာအလားတူပုံစံမျိုးနဲ့လက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားဘက်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြင်ကောင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအများဆုံးကူးစက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့အထိရောဂါကူးစက်ခံသူ6,900ကျော်ရှိပြီးတော့သေဆုံးသူက45ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံဘက်မှာတော့ Princess Diamond ပျော်စီးသင်္ဘောအပါအဝင်ဂျပန်နိုင်ငံရဲ့ပင်မကုန်းပြင်မှာရောဂါပိုးကူးစက်ခံသူ1,000ထက်မနည်းရှိတာပါ။ဒီဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံစလုံးကမတူညီတဲ့ချဉ်းကပ်မှုတွေနဲ့လှုပ်ဆောင်နေကြပြီးတော့ဂျပန်နိုင်ငံထက်စာရင်တောင်ကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားတွေကိုရောဂါပိုးကူးစက်ထားခြင်းရှိမရှိဆိုတာကိုအပူတပြင်းစစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံထက်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုနဲ့ဆက်ဆက်နေတဲ့တိုက်ခန်းတစ်ခုမှာလူပေါင်း200,000ထက်မနည်း ်ယောဂပိုစမ်းသပ်တွေ့ရှိခဲ့တဲ့အတွက်အဲဒီလူနေတိုက်ခန်းတွေကိုအဝင်ထွက်ကတ်သတ်ထားလိုက်ပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်တရုတ်နိုင်ငံပြည်ရင် COVID-19 ကိုရိုနာဗိုင်းရပ်စ်လူနာအများဆုံးရှိနေတဲ့တောင်ကိုရီးယားမှာလူနာသစ်448ဦးတိုးလာတဲ့အတွက်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း9014ဦးထိရှိသွားပါပြီ COVID-19 ကြောင့်သေဆုံးသူ2ဦးတိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း44ဦးရှိတယ်လို့လည်းတောင်ကိုရီးယားယောဂကာကွယ်ထိန်ချုပ်ရေးဌာနကပြောပါရယ်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့ဒေဂူးမြို့ကအဲ့ဒီလူနေတိုက်ခန်းကနေယောဂကူးစက်ခံရသူ46ဦးသန်းသက်တွေ့ရှိခဲ့ပြီးတဲ့နောက်မှာပဲအခုလိုဝင်ထွက်ပစ်လိုက်တာလို့မြို့ရုံးဝန်ကွာင်ယုံချင်းကပြောပါရယ်အဲ့ဒီတိုက်ခန်းတစ်ခုမှာလူအောင်140ကျော်နေထိုင်တာပါ94ယောက်ကတော့နိုင်ငံတွင်ယောဂစာပြီးကူးစက်ပြန့်နှံ့ခဲ့တဲ့နေရာအဖြစ်ဆွဆွဲပြောဆိုနေကြတဲ့ရှင်ယုံချင်းခရီးရန်ဖျားကြောင်းအဖွဲ့ဝင်တွေဖြစ်ပါရယ်အဒါဟာလူနေအဆောက်အအုံကိုတီးတန့်ကန့်သက်လိုက်တဲ့ပထမဆုံးလိုရဖြစ်တယ်လို့လည်းမြို့ရုံးဝန်ကွန်ကပြောပါရယ်ဒေဂူးမြို့မှာအခုဆိုရင်ကိုရိုနာကူးစက်ခံရသူ9000ကျော်ရှိတာပါအသက်62နှစ်အရွယ်အမျိုးသမီးတူမှာဖေဖော်ဝါရီလ10ရက်နေ့ကယောဂလက္ခဏာတွေတွေ့ရပြီးတဲ့နောက်ပိုင်းသူပုံမှန်တော့လည်းရှိတဲ့ရှင်ကျုံကြီးဖရာကျောင်းတက်သူတွေကြားယောဂကုသမှုတွေတွေ့လာခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီဖခင်ဖရာကျောင်းနဲ့ဆက်ဆက်နေသူ26000ကျော်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ယူရိုနိုင်ငံကလွတ်တော်မတူဟာ novel coronavirus ကိုကူးစက်ခံရပြီးတော့ဒီနေ့မှသေဆုံးသွားတယ်လို့အီရန်ဆိုရပိုင်း IRNA သတင်းဌာနကပြောကြားလိုက်ပါတယ်။ဒါဟာ coronavirus ကူးစက်မှုတွေအတော်များများဖြစ်နေတဲ့အီရန်တာဝန်ရှိသူတွေကတည်းကတယောက်ဖြစ်ပါတယ်။အသက်55နှစ်အရွယ်ရှိတဲ့ Fatima Rabah ဟာ conservative ထိပ်တန်းလွတ်တော်မတူဖြစ်ပြီးတော့မကြာသေးခင်ကပဲအီရန်မျိုးတော်ကနေလွတ်တော်အမတ်ဖြစ်နေရွေးကောက်ခံခဲ့ရတာဖြစ်တယ်လို့ IRNA သတင်းဌာနကပြောပါတယ်။ယူရိုနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလလယ်ကဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးစတင်ဖြစ်ပွားခဲ့ခြင်းကစပြီးတော့ဒူမပါဝင်နိုင်ငံရေးသမားနဲ့အစိုးရတာဝန်ရှိသူစုစုပေါင်း9ယောက်တည်ဆုံးခဲ့ပြီးတော့ဖာတီမာကတော့ဒုတိယမြောက်တည်ဆုံးတဲ့လွှတ်တော်အမတ်ဖြစ်ပါတယ်။ယူရိုနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ခံသူ4500ကျော်နဲ့တည်ဆုံးသူ124ယောက်ထက်နည်းရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ယူရိုနိုင်ငံဘက်ကအပူတပြင်းချုပ်ပန်းနေပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကယူရိုနိုင်ငံကပြည်내30ခုလုံးကိုကူးစက်ပြန့်နှံ့ခဲ့တာကြောင့်ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ဖို့အတွက်ကျူးပန်းတဲ့အနေနဲ့ကျောင်းတွေတက္ကသိုလ်တွေကိုပိတ်လိုက်သလိုအားကစားပွဲတွေနဲ့ယဉ်ကျေးမှုဆိုင်ရာပွဲတွေကိုလည်းမကျင်းပဘဲရွှေ့ဆိုင်းလိုက်ပြီးတော့အလုပ်ချိန်တွေကိုလည်းရှော့ချလိုက်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်ရှိခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာရွှေဝင်ကြဆဲဦးတပ်ဖြတ်ခံရမှုတရင်လိုက်ခဲ့ကြတဲ့ Riders တရင်ထောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့တောက်ကြနေ့ကတွေ့ဆုံကြတာပါ။ဘာကြောင့်အခုလိုတွေ့ဆုံလာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတော့မသိရပါဘူး။ရှိခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်တွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်း2019ခုနှစ်ဒီဇင်ဘာလမှာပဲကိုဝလုံးနဲ့ကိုကျော်စိုးတို့အဖမ်းခံခဲ့ရတာပါသူတို့ကိုအချင်းချင်းရုံးထုတ်စစ်ဆေးပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါ2019ခုနှစ်မေလမှာတော့နိုင်ငံတော်သမ္မတရဲ့လူငင်ချမ်းသာခွင့်နဲ့သူတို့နှုတ်ဦးစလုံးပြန်လွှမြောက်လာခဲ့ကြတာလည်းဖြစ်ပါတယ်ရွန်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံတကာဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်တာမျိုးမရှိဘူးလို့ညင်ဆိုထားတယ်လို့ချိုးဖောက်တဲ့လူတွေကိုလည်းစုံစမ်းပြီးတော့အရေးယူသွားမယ်လို့ပြောဆိုထားတာဖြစ်ပါတယ်
ဆီးရီးယားနိုင်ငံအစ်လစ်ဒေသမှာပြစ်ခတ်မှုတချို့ရှိခဲ့တယ်လို့ရုရှားနိုင်ငံကပြောလိုက်တဲ့ချိန်ထဲမှာပဲဒီဆက်မှာရယူထားတဲ့ပြစ်ခတ်ရစေးကိုသဘောပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်တာစုံတရားမရှိဘူးဆိုပြီးတော့တူရကီကာကွယ်ရေးဝန်ကြီးဟိုလူစီယာခါကဒီနေ့မှာပြောလိုက်ပါတယ်တူရကီတပ်တွေအနေနဲ့ပြစ်ခတ်ရစေးမချိုးဖောက်နိုင်အောင်ဆက်ပြီးတော့ကာကွယ်လုပ်ဆောင်သွားမှာဖြစ်တယ်လို့ပြစ်ခတ်ရစေးသဘောတူညီချက်ကစပြီးတော့ချိုးဖောက်တာမရှိဘူးလို့လည်းတူရကီကာကွယ်ရေးဝန်ကြီးအာကာရဲ့ပြောကြားချက်ကိုကူးကားပြီးတော့တူရကီကာကွယ်ရေးဝန်ကြီးဌာနကဖော်ပြခဲ့ပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအရှိန်ဟုန်မြင့်တက်လာနေတဲ့ပြည်ပခါတွေကိုထိန်းချုပ်နိုင်ဖို့အတွက်ဆွေးနွေးခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ခြားသောပြည်နေကမော်စကိုမြို့မှာပြစ်ခတ်ရစရေးသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအစ်လစ်ပြည်သားမှာပြီးခဲ့တဲ့24နှစ်အတွင်းမှာပြစ်ခတ်မှု3ကြိမ်ဖြစ်ပွားခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကူးကားပြီးတော့ရုရှားသတင်းတွေကဖော်ပြပါတယ်။ရုရှား ရာကကြောတော့နောက်ခံပြီးထားတဲ့ Syria သမ္မတပါရှောင်းအာဆတ်စူရတက်တွေက Syria နိုင်ငံအနောက်မြောက်ပိုင်းမှာ3လကြာထိုးစစ်ဆင်ခဲ့တာကြောင့်အဲ့ဒီဒေသကလူပေါင်းတသန်းလောက်ဟာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
Sorry Arabia နိုင်ငံကအစင်းမြင့်တော်ဝင်မိသားစုဝင်3ဦးကို Sorry တာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီ3ဦးကတော့ဘရက်ညီတော်အငယ်ဆုံးဖြစ်တဲ့မင်သား Ahmed bin Abdul Aziz အရှိစံမင်သားဟောင်းလည်းဖြစ်ပြည်ထရေးဝန်ကြီးလည်းဖြစ်တဲ့ Mohammed bin Nayef နဲ့သူတို့နဲ့တဝမ်ခွဲမောင်နှမတောဆတ်သူမင်းသားနာဝဖ်ဘင်နာယက်တို့ဖြစ်ပါတယ်။သူတို့ထဲကနှစ်ယောက်ကိုတော့နိုင်ငံတော်တစ္ဆာဖုံးမှုနဲ့ဆွဲဆိုထားတယ်လို့သတင်းတွေကဖော်ပြပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ Sorry တာဝန်ရှိသူတွေရဲ့မှတ်ချက်ပေးပြောဆိုချက်တော့ထွက်မလာသေးပါဘူး။ Salman BNG ရဲ့တားတော်ဖြစ်တဲ့အိမ်ရှိစံမင်းသား Mohammed bin Salman ကဖမ်းဆီးမိတ်ပေးခဲ့တာလို့လည်းသတင်းတွေကဖော်ပြပါတယ်။တူရကီနိုင်ငံက Sorry တန်ယုံမှာသတင်းထောက် Jamal Khashoggi ကြက်ရက်ဆက်ဆက်တပ်ဖြတ်ခံရတဲ့ဖြစ်မှာလဲမင်းသား Mohammed bin Salman မှာတာဝန်ရှိတယ်ဆိုပြီးတော့ကြက်ကြဲပြပြယုံကြည်နေကြတာဖြစ်ပါတယ်အဂတိလိုက်စားမှုနိုင်နေရေလှုပ်ဆောင်ခဲ့တဲ့အင်ရှီဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်က2019ခုနှစ်မှာလဲဆော်ဒီတော်ဝင်မိသားစုဝင်ရာနဲ့ချီအပြင်စီးပွားရေးသမားတွေနဲ့အစိုးရဝန်ကြီးတွေကိုဟီယက်မြို့တော် Ritz Carlton Hotel မှာဖမ်းဆီးပိတ်လောင်ခဲ့ပူပါတယ
်ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်ထောင်နိုင်ငံမှာဒီနေ့ဇာမဲ့ PSG အသင်းရဲ့ပွဲကိုဖျက်လိုက်ပါတယ်ပြည်ထောင်နိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ600ကျော်ရှိပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ9ယောက်ရှိနေတဲ့အတွက်ဒီနေ့မှကစားမဲ့ Strasbourg နဲ့ PSG တို့ရဲ့ပွဲကိုဖျက်လိုက်တာဖြစ်တယ်ဆိုပြီးတော့ပြည်내ဘောလုံးအဖွဲ့ချုပ်ကပြောပါတယ်ဒါပြင် Paris မြို့မှာကျင်းပမဲ့မာရသွန်ပြိုင်ပွဲကိုလည်းပယ်ဖျက်လိုက်ပြီးတော့ Paris ကနေ Nice ကိုပြိုင်ကြမယ်ဒီ Paris Nice Spain ပြိုင်ပွဲကိုလည်းရွှေ့ဆိုင်းလိုက်ပါတယ်စပိန်နိုင်ငံမှာချင်းမရှိတဲ့မှတ်ကြရင်ချင်းပါမဲ့ဘာစလိုနာမာရသွန်ကိုလည်းရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့စပိန်နိုင်ငံဒီဘာစလိုနာမျိုးဘက်ကပြောပါတယ်ဘာစလိုနာမာရသွန်ကိုတော့လာမဲ့ဒီအောက်တိုဘာလအထိရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့ဘာစလိုနာမျိုးကပြောပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.co နဲ့အတူ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာတောက်ကြာနေကကမ္ဘာတဝက်မှာလူပေါင်း3000ကျော်အထိရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းကလည်း3500နီးပါးရှိသွားပါပြီအခုဆိုရင်တော့နှာခေါင်းနဲ့ဗစက်ကိုဖုံးအုပ်ကာကွယ်ထားသူတွေပုံမှန်လိုတွေ့လာနေရပြီးတချို့ကလည်းအပြည့်မထွက်ပဲအိမ်ထဲမှာပဲနေနေကြပါတယ်ကမ္ဘာတဝက်အစုရှယ်ယာဈေးတွေထိုးကြနေတယ်လို့လူစုလူဝေးပွဲတွေကိုလည်းပယ်ဖျက်ထားကြပါတယ်။ကမ္ဘာနိုင်ငံတွေကတော့အဆိုးဆုံးအတွက်ပြင်ဆင်နေကြတဲ့အကြောင်း VOA သတင်းတော်မာရီယာမာဒီယာလူပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားကမ်းလွန်မှာရပ်ထားတဲ့အပျော်စီးသင်္ဘောကြီးပေါ်မှာဗိုင်းရပ်စ်ပိုးကူးစက်နေတဲ့အခြေအနေအပါအဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်ဒေါ်လာ10ဘီလီယံကျော်သုံးစွဲမဲ့ဥပဒေကြမ်းကိုတောက်ကြနေမှာသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးပြဋ္ဌာန်းလိုက်ပါတယ
်။ A lot of things are happening on the ship. People are being tested right now.
ဒီမှာချင်းနေအများကြီးဖြစ်ပျက်နေပါတယ်အခုတော့ဒီပေါ်ကလူတွေကိုစမ်းသပ်စစ်ဆေးနေပါပြီ
ကယ်လီဖိုးနီးယားကမ်းလွန်မှာရပ်ထားရတဲ့ Grand Princess အပျော်စီးသင်္ဘောကြီးပေါ်ကိုအမေရိကန်ကမ်းခြေစောင့်တပ်ရဟတ်ရင်နဲ့ဗိုင်းရပ်စ်စစ်ဖို့လိုအပ်တဲ့ပစ္စည်းတွေချပေးရပါတယ်သင်္ဘောပေါ်ကခီးတဲ့တယောက်ကွယ်လွန်သွားပြီးတဲ့နောက်ဗိုင်းရပ်စ်ပြန့်မလာအောင်အမေရိကန်တာဝန်ရှိသူတွေအသေးအတန်စူးစမ်းနေရတာပါဒီတော့တင်းမှာပဲဝါရှင်တန် DC နဲ့မဝေးတဲ့မေရီလန်းပြည်နယ်အပါအဝင်နောက်ထပ်ပြည်နယ်တွေမှာဗိုင်းရပ်စ်ပိုးကူးစက်တာတွေရှိလာနေပါတယ်။မေရီလန်းပြည်နယ်ကပိုးကူးထားတဲ့လူနာတွေကိုသူတို့အိမ်တွေမှာပဲတီးခြားနေခိုင်းထားတယ်လို့ပြည်နယ်ဥချိုရေးမှူးလယ်ရီဟိုဂန်ကပြောပါတယ်
။ They include a married couple in their 70s and another individual.
အသက်50ကျော်ဇနီးမောင်နှံအုပ်နဲ့အသက်50ကျော်လူတစ်ယောက်တို့ဗိုင်းရပ်စ်ပိုးကူးစက်ခံထားတာပါ။ဒီဖြစ်စဉ်3ခုလုံးကပြပခီးသွားချိန်တွင်ဗိုင်းရပ်စ်ပိုးကူးစက်ခံရတာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားရေးအပေါ်ထိခိုက်လာမယ်ဆိုတဲ့စိုးရိမ်ချက်တွေပိုမြင့်မားလာတာကြောင့်အမေရိကန်အစုရှယ်ယာဈေးတွေကလည်းတိတိတသားကိုကျနေတာပါ။နှာခေါင်းနဲ့ဗစက်တွေကိုကာကွယ်ဖို့ထားသူတွေကိုကမ္ဘာတဝန်းမှာနေစဉ်လိုမြင်တွေ့လာနေရချိန်ကိုလံဘီယံတက္ကသိုလ်ကဆေးဘက်ဆိုင်ရာကျွမ်းကျင်သူဒေါက်တာယက်ဆင်ဒီမီယာဒက်ကအခုလိုအကြံပေးထားပါဗျ
။ If you are not sick,Don't wear a mask. The mask is useless, totally useless.
ဖြားနေတာမဟုတ်ဘူးဆိုရင်နှာခေါင်းပစက်အကမတက်ပါနဲ့
But if you are sick,
အဲ့ကလုံးဝအသုံးမဝင်တယ်လို့ကြည့်ရတာလည်းဆိုပါတယ်။ဒါပေမဲ့ဖြားနေတယ်ဆိုရင်တော့တခြားလူတွေကိုယောဂပိုးမကူအောင်ကာဝယ်ဖို့အတွက်ခွဲစိတ်ခံတော့နှာခေါင်းပစက်အကတက်တင်ပါလေ
။အီရန်နဲ့တခြားနိုင်ငံတွေမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးလာတာနဲ့အမျှလုံနိုင်တဲ့များအားလုံးလှုပ်ဆောင်ပြီးဗိုင်းရပ်စ်ပိုးကိုအခိုင်အမာတိုက်ဖျက်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကနိုင်ငံတွေကိုတိုက်တွန်းပါတယ်
။ This is not a drill. This is not the time to give up.
ဒါသန်းလေးကျင်နေတာမဟုတ်ပါဘူးလက်မြောက်အရှုံးပေးရမယ့်အချိန်မဟုတ်ပါဘူးအကြောင်းပြချက်ဒီပေးရမယ့်အချိန်လည်းမဟုတ်ပါဘူ
းလုံးဆောင်ရမယ့်ထဲမှာကာကွယ်ဆေးတခုအမြန်ဆုံးပေါ်ထုတ်ဖို့လည်းပါဝင်ပေမဲ့ဒါကလွယ်လွယ်နဲ့ဖြစ်လာမှာမဟုတ်ဘူးလို့ကိုလံဘီယာတက္ကသိုလ်ကဒေးဗစ်ဟိုးကပြောပါတယ
် Developing a drug developing a vaccine takes a long time we are rushing we are moving
ဒါသေးနဲ့ကာကွယ်ဆေးထုတ်ဖို့ကအချိန်ကြောင်းပါပါဒါကြောင့်အလင်းစလို့ဖြစ်နိုင်သမျှအမြန်ဆုံးရအောင်လုပ်နေပါတယ်ဒါမဲ့လည်းအဲ့ဒီဆေးတွေကလာမယ့်နှစ်မှာအဆင့်အဖြစ်အောင်မှာမဟုတ်ဘူးဆိုတာသိကြပါရယ်ဆိုတော့လက်ရှိမှာကတကဘာလုံးအနေနဲ့ယောဂါပိုးကူးစက်မှုထိန်းချုပ်ရေးလှုပ်ဆောင်ချက်တွေနဲ့ပဲပြန့်နှံ့ကူးစက်မှုကိုရင်ဆိုင်ရမှာဖြစ်ပါရယ
်အဲ့ဒီလိုထိန်းချုပ်လှုပ်ဆောင်ရမယ့်အထက်မှာတော့ဗိုင်းရပ်စ်ပိုးမကူးစက်အောင်ကိုယ်ပိုင်အသိနဲ့လှုပ်ဆောင်ရမှာတွေလည်းပါဝင်ပါတယ်ခင်ဗျာ
ကမ္ဘာတဝန်းကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေတွေကိုကိုကြော့ကြော့သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲ။မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာစောင့်ကြည့်စစ်ဆေးနေတဲ့အခြေအနေရဲ့အဖြစ်ရလက်နောက်ဆုံးရသတင်းကိုတင်ပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလူနာ1ဦးနဲ့စောင့်ကြည့်လူနာ2ဦးကွေလွန်ခဲ့မှုဟာအမျိုးသားကျန်းမာရေးနဲ့ဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့ဓာတ်ခွဲစစ်ဆေးချက်အရတော့COVID-19 ရောဂါပိုးမတွေ့ရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။စောင့်ကြည့်လူနာတွေနဲ့တန်လျာလူနာတွေမှာငကိုရောဂါအခန့်ရှိတဲ့အတွက်သေဆုံးတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်။ကမ္ဘာတဝန်းစိုးရိမ်မှုတွေမြင့်တက်လာချိန်မှာတော့အထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေအနေနဲ့ရောဂါမကူးစက်ရအောင်ပဲအထူးဂရုစိုက်ပြီးကာကွယ်ကြပါလို့တိုက်တွန်းမှုတွေလည်းရှိပါတယ်။အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်။WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှကူးစက်ပြန့်ပွားသူပေါင်းက 300,000 ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်စပ်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့COVID-19 ရောဂါပိုးကူးစက်မှုတရားဝင်စာရင်းတွေမသိရှိရသေးပေမဲ့ COVID-19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်လျာလူနာ2ဦးတို့ဓာတ်ခွဲကအဖြေမထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသား2ဦးနဲ့လာရှိုးပြည်သူ့ဆေးရုံကြီးမှာတန်လျာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသား2ဦးအပြင်မန္တလေးမြို့ကန်တော်နရီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်။ဒီသေဆုံးသူတွေမှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးတာမဟုတ်တလို့ဓာတ်ခွဲစစ်ဆေးချက်အရာ COVID-19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့မတ်လ9ရက်နေ့ညနေပိုင်းကနောက်ဆုံးရသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးတန်တရာလူနာနဲ့စောင့်ကြည့်လူနာသေဆုံးမှုတွေအပေါ်မှာရောဂါကူးစက်ခံရလို့လားဆိုတဲ့တန်တရာတွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်
ဒီဆုံးသွားတဲ့လူတွေမှာကတချို့ယောဂါခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်တွေတခုလည်းပုံပယ်နေသူ့မှာကကျန်တဲ့ဒီနှလုံးယောဂါရှောက်ကတ်ယောဂါเนาะအဲ့လိုမျိုးကြီးငကိုရီရအခံရှိတဲ့လူတွေမှာကဒီ influencer တုတ်ကွေးယောဂါပိုးဝေရင်တော့အသက်အန္တရာယ်ဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာတွေကိုစောင့်ကြည့်တဲ့အခါမှာဆရာတို့အခြေခံစစ်ဆေးတဲ့ဒီ testing virus ယောဂါကြောင့်ဖြစ်တာလားဒီချားတာလားเนาะ bacteria ယောဂါကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြမ်းကြီးစစ်ဆေးလို့ရတယ်ပေါ့သေဆုံးသွားတဲ့သူတွေကိုစစ်ဆေးတဲ့အခါမှာဒီသွေးထဲမှာဒီ virus ကြောင့်မဟုတ်ပဲ ਨੇ bacteria ပိုးကြောင့်တည်ရဲ့ဆိုရင်တော့ဒီ covid-19 ယောဂါနဲ့ဆက်ဆက်မှုပတ်သက်မှုမရှိဘူးလို့အကြမ်းကြီးသုံးသပ်နိုင်တာပေါ့เนาะအဲ့တော့အဲ့ဒါဆိုလို့ရှိရင်တော့သူကတော့ဒီ virus covid-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်အဲ့တော့ဖေဆုံးသွားပြီးတဲ့နောက်မှာလည်းကျွန်တော်ပြောရတဲ့ဒီ request စီတာပြုလုပ်ခြင်းအဖြစ်လည်းကျွန်တော်တို့ကအဲဒါမဟုတ်ကြောင်းထပ်ပြီးတော့အတူတူနိုင်တာလေးဖြစ်ဖြစ်တော့တန်မြတ်ဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေသိလာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီဖေသုံးခုအပေါ်မှာအဲ့လိုလေးသုံးသပ်မိပါတယ်
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမတွေနဲ့ကောလာဟလတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါဒီအပေါ်မှာဒေါက်တာမိုးအောင်ကျော်နိုင်က
ထွာဝေးနေထားမှာကျွန်တော်တို့နိုင်ငံကို ဒီ virus တဲဆောင်သူပေါ့နော် virus ကတော့ဝင်မလာနိုင် virus တဲဆောင်တဲ့လူပဲဝင်လာမှာတော့ virus တဲဆောင်တဲ့လူဝင်လာနိုင်တဲ့လမ်းနှစ်နည်းရှိတယ်တနည်းကတော့ခုနကပြောတဲ့ဒီနေမြေထိဆက်နေတဲ့နော်တို့ပြည်ကိုနေထိဆက်တဲ့ဒီတိုင်းဒီမှာအလုပ်လုပ်တဲ့လူတွေဝင်လာတဲ့နေဆက်လမ်းကြောင်းတွေဒုတိယကတော့မှဒီလေဆိပ်ကနေဒီစစ်ဝင်လာနိုင်တဲ့ဒီပြည့်ချက်ကရှိတာပေါ့နော်အဲ့တော့ကျွန်တော်ဒီစစ်ဆေးတဲ့အခါမှာဒီနေရာမှာစောင့်ကြည့်တယ်လို့ကျွန်တော်သိရတယ်ပေါ့အဲ့တော့ကျွန်တော်တို့ကတိုးနေနေတဲ့ထိဆက်နေနိုင်ငံတစ်ခုဖြစ်ပေမဲ့တကယ်တမ်းဖြစ်တဲ့ epicenter တဲ့ဆိုင်တော့ကျွန်တော်တို့ကမိုင်းထောင်ချီပြီးဝေးတဲ့အတွက်နောက်ကိုနေကတ်တဲ့ယူနန်ဒီနယ်မှာလည်းဟိုပြင်းပြဆဆမတွေ့ရသည်ဆိုရင်ကျွန်တော်တို့နေဆက်ကဝင်လာတဲ့ပြန်လာတဲ့လူတွေဂျားထဲမှာဒီ virus ပိုပါလာနိုင်တဲ့အခွင့်အလမ်းနေတယ်လို့သုံးသပ်မှာပေါ့နော
် Corona virus COVID-19 ရောဂါကဘာတဝက်တသိန်းဝန်းကျင်အထိကူးစက်ပြန့်ပွားလာနေတဲ့အတွက်နိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေစိုးရိမ်တကြီးဖြစ်နေတာနဲ့ပတ်သက်ပြီးမိမိကိုယ်ကိုအဓိကရောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ ဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းတယ်ဒါပေမဲ့လွန်မင်းစိုးရိမ်တာမကောင်းပဲနစ်ဖြစ်တာမကောင်းဘူးပေါ့အဲ့တော့လူဆိုးရင်လေဆိုတာကဒီဘိုးကူးခန္ဓာကိုယ်ရဲ့ဝင်လာနိုင်တယ်လို့ကြည့်ပြပြီးတော့ကူးစက်နိုင်တဲ့ကိစ္စလေးတွေကိုကတက်နိုင်ပြီးတားစီးမယ်ဆိုတာကောင်းတယ်ပေါ့မကောင်းတာကတော့ခုနပြောတဲ့ဒါဟုတ်ဆိုးရင်ပြီးတော့ခုနကပစ္စည်းတွေဝယ်ယူစုကောင်းနေနေရာတွားလိုက်ရမှာမတ်စတက်တဲ့အဲအဲ့ဒီဟာတွေကြတော့ကိုမကောင်းဘူးပေါ့နော်အဲ့တော့ဆရာတို့ကထုတ်ထားတော့ဒီဘေးချုံနဲ့ကျွန်တော်တို့ကျမကြီးနဲ့အာဏာဝင်ဌာနထုတ်ထားတဲ့နီလန်းတွေကိုတိုင်းနာရေးနေဆိုလို့ရှိရင်တော့ဆိုရင်ဘူပန်ကြရီရောကြသွားမယ်ထင်ပါတယ
်လက်တလောမှာတော့ရန်ကုန်ဝေဘာကီအထုကုဆေးရုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်းသူ၁၀ဦးစီမှာလည်း COVID-19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်အင်အာဒီကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တရင်ရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအဓိကခန့်ကန်တာကနေပါဝင်ရမယ့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကိုအန်ယူဒီပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလား။အခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။သင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939231999 ၄အီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့စနေနေ့9နာရီမှာဆွေးနွေးကြမယ့် Daily Life စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ Plastic ဆွန့်ပစ်အမိုက်တွေကိုလူအသုံးဆောင်ပစ္စည်းတွေအဖြစ်ပြောင်းလဲဖို့လှုံ့ဆော်နေတဲ့အကြောင်းသတင်းလွှာကိုတင်ပြပေးခြင်းပါတယ်။plastic ဆွန့်ပစ်အမိုက်တွေနောက်အမိုက်ပုံတွေနဲ့ရေထဲမှာပုံလာတာကအရှိတောင်အာဆာမှာအများဆုံးတွေ့ရှိရတဲ့ပြဿနာဖြစ်လာပါတယ်ဒီလိုမျိုးအမိုက်တွေကိုအသုံးဆောင်နေအဖြစ်နဲ့ပြန်ပြီးတော့ဘယ်လိုများအသုံးချနိုင်ပါသလဲ writer သတင်းတပုတ်ကိုအခြေခံပြီးမမျှတချင်အောင်ပြောပြပေးပါရှင
်ဆွန့်ပစ် plastic အမိုက်တွေကိုအမှုပညာမြောက်တဲ့အတွေ့အခေါ်နဲ့ပြန်ပြီးတော့အသုံးချဖို့ကြိုးစားနေတဲ့လူကမြန်မာမျိုးသမီးဒေါ်ဝင်းဒီနမ်ပွေဖြစ်ပါတယ်သူကရန်ကုန်မြို့ပြင်ကအမိုက်ပုံကြီးထဲမှာသူကိုယ်တိုင်ပလတ်စတစ်အမိုက်တွေကိုရွေးထုတ်ပြီးတော့ဆွန့်ပစ်အမိုက်တွေကနေအသုံးဆောင်ပစ္စည်းတွေအဖြစ်ပြန်ပြီးတော့ပြုလုပ်ရောင်းချတာပါကျွတ်ကျွတ်အိတ်အိမ်လို့အနမည်ပေးထားတဲ့စိုင်တစ်စိုင်ကိုလည်းဒလားမြို့မှာဖွင့်လှစ်ထားပါတယ
်ရုပ်ဆိုးဆိုးနဲ့ပြီးတော့အမိုက်ပုံမှာရှိနေမဲ့အစားလှပတဲ့ပစ္စည်းအသုံးဝင်တဲ့ပစ္စည်းတစ်ခုပြောင်းနိုင်တဲ့နည်းပညာသာရှိခဲ့ရင်ပေါ့နော်အဲ့ကိုကပတ်ဝန်းကျင်ထိန်းရမှာလဲရောက်တော့မယ်ပြီးတော့ကိုအနေနဲ့လည်းပေါ့နော်အသက်မွေးဝမ်းကြောင်းလုပ်ငန်းတစ်ခုလည်းဖြစ်လာမယ်ဆိုတော့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါအမိုက်ပုံတွေကပလတ်စတစ်ဘူးတွေအိတ်တွေနဲ့ထီးအဟောင်းတွေကိုကောက်ပြီးတော့စေးကြောမိဘူးတိုက်ပြီးတော့ပြန်လဲတန့်ဆင်ပါတယ်ဒီလိုပြန်လဲတန့်ဆင်လိုက်တဲ့ပလတ်စတစ်ပစ္စည်းတွေကိုသူကပတ်စံအိတ်ခပတ်စတဲ့အသုံးဆောင်တွေအဖြစ်ပြန်လဲပြီးတော့ထုတ်လို့ရောင်းချတာပ
ါရန်ကုန်မှာတရက်တရက်ကိုအမိုက်ပေါင်းကတန်ချိန်နဲ့ဆိုလို့ရှိရင်2500လောက်ကနေတိုင်းထွက်တာအဲ့မဲ့ဒီကျွတ်ကျွတ်တစ်ခုတည်းအနေနဲ့ပေါ့နော်ဒီ recycle ပြန်လုပ်တဲ့အခါမှာနှစ်တန်တောင်မှအနိုင်နိုင်ဖြစ်လိမ့်မယ်ဟိုအနည်းလေးပေါ့နော်နည်းနည်းလေးပဲကိုကလုပ်နိုင်တဲ့အခါမှာဒီအမိုက်ပုံကတော့ဘယ်လိုမှရော့ချနိုင်စရာအကြောင်းမရှိဘူးပေါ့နော်
အမိုက်ကနေလှပတဲ့အတုံးဆောင်တွေဖြစ်အောင်လုပ်ရတာကမလွယ်တယ်လို့စိန်ခေါ်မှုတစ်ခုလည်းဖြစ်တယ်လို့ဒေါ်ဝင်းဒီနန်ပွေကပြောပါတယ
်။လူတွေကတွေ့တဲ့အခါမှာဒီဟာအမိုက်ကြီးပဲဆိုတာမျိုးမဟုတ်အောင်ပေါ့နော်။လူတွေစိတ်ဝင်စားအောင်ဒီအမိုက်မဟုတ်မှန်းပေါ့နော်။အမိုက်ကနေဘယ်လိုလှပတဲ့ပစ္စည်းဘယ်လိုပြောင်းမလဲဆိုတာလေ။တကယ်ရင်ဆိုင်မှုကြီးပါပဲ
။သူ့ရဲ့ဆိုင်ကိုလာတဲ့ဂျာမန်ကဘာလှည့်ခီးသွားကြောင်းသူဆန္နာကတော့ဒီလိုပလတ်စတစ်ဆွန့်ပြေးအမိုက်တွေနဲ့အသုံးဆောင်ပစ္စည်းတွေပြုလုပ်ပြီးတော့ရောင်းချတာဟာတိတ်ကိုကောင်းတဲ့အတွေးခေါ်ဖြစ်တယ်လို့ပြောပါတယ
်။ I think this is a great project just to see how you can reuse all the materials that are just thrown away nowadays and you can reuse them
ဒီလိုအမိုက်ကနေသုံးလို့ရတဲ့ပစ္စည်းတွေပြန်လုပ်ရောင်းတာကတိတ်ကိုကောင်းတဲ့အစီအစဉ်ပါပဲ။ပြစ်လိုက်တဲ့အမိုက်တွေကနေအသုံးဝင်တဲ့ပစ္စည်းတွေပြန်လုပ်တာဒီမှာကြည့်လေဥပမာဒီဆင်းရုပ်လေးကျမတိတ်သဘောကျတာပဲဒါလေးကတိတ်ကိုကောင်းတဲ့အမှတ်တရလက်ဆောင်ပစ္စည်းပဲလေဒေါ်ဝင်ဒီနန်ပွေကသူ့ရဲ့ဆိုင်ကိုလည်းပလတ်စတစ်ဘူးကွန်အနေနဲ့အလှဆင်ပြီးတော့တိစောက်ထားပါတယ်စွန့်ပစ်အမိုက်တွေကနေလှပတဲ့ပစ္စည်းတွေဒါမကအိမ်တလုံးထိစောက်နိုင်တာကိုအသိပညာပေးချင်တာလို့သူကပြောပါတယ
်ကျွတ်ကျွတ်ရဲ့လုပ်ငန်းကဒီพลาสติกตะคู่เด้မဟုတ်ဘောเนาะဟိုထုတ်လုပ်တဲ့ပစ္စည်းလှပတဲ့ပစ္စည်းတခုတည်းမဟုတ်ပဲ ਨੇ လူတွေကိုပါပညာပေးရှင်လဲဆိုတဲ့အခါကျတော့ဒီအမိုက်နဲ့ဒီကိုပတ်ဝန်းကျင်မှာမြင်နေရတဲ့အမိုက်အများဆုံးเนี่ยပေါ့เนาะဒီလိုအိမ်တစ်လုံးတောင်စောက်လို့ရတယ်ဒီမှာဆိုလို့ရှင်พลาสติกဘူးတွေပါဒါနေ့စဉ်ကိုတုံးနေတဲ့ကိုတောက်နေတဲ့พลาสติกဘူးတွေနဲ့အိမ်တစ်လုံးတောင်စောက်လို့ရတယ်ဆိုတဲ့ပညာကိုပေးရှင်တော့
လူကြီးငါးတန်းလောက်နေထိုင်တဲ့ရန်ကုန်မြို့မှာနေတိုင်းစွန့်ပစ်တဲ့အမိုက်ကတန်ချိန်2500လောက်ရှိတယ်လို့ရန်ကုန်စီပင်တရားရေးကော်မတီစီရင်အရာသိရပါတယ်။ဒေါ်ဝင်းဒီနန်ပွေကအခုလိုစွန့်ပစ်ပစ္စည်းတွေပြန်လည်အသုံးချတဲ့လုပ်ငန်းကို2014ခုနှစ်ကစခဲ့တာဖြစ်ပြီးတော့ကျွတ်ကျွတ်အိမ်အိမ်ကို2016မှာဖွင့်လှစ်ခဲ့တာပါ။သူ့အနေနဲ့အခုလိုလုပ်တာကတစ်ချိန်မှာနောင်မျိုးဆက်တွေအတွက်ပို့ပြီးတော့တန့်ရှင်းတဲ့ပတ်ဝန်းကျင်ကိုဖန်တီးပေးခြင်းလို့ဖြစ်တယ်လို့ပြောပါတယ်။တနေ့ကိုအမိုက်နည်းနည်းပဲပြန်ပြီးတော့အသုံးချနိုင်တာဖြစ်လို့နေ့တိုင်းအမိုက်ပြဿနာကိုဖြေရှင်းဖို့ကတော့လူတွေအမိုက်ကိုစနစ်တကျစွန့်ပစ်စေခြင်းတယ်လို့လည်းဒေါ်ဝင်းဒီနန်ပွေကပြောပါတယ်ရှင်
။မမြတစေအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူဒို့အတန်းအစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနုဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကတောက်ကြားနေမှာပြောပါရတယ်။အဲ့ဒီလူနုဦးစလုံးပြည်ပကိုခီးထွက်ခဲ့သူတွေဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါရတယ်။ဘာဝတ်ကောင်တီထဲမှာလည်းတန်ရက်လူနာနှစ်ဦးတွေ့ထားတယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကပြောပါရတယ်။ဒါအပြင်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာဆက်ကပ်ထားတဲ့အပျော်စီသင်္ဘော Grand Princess စိန်ခံသင်္ဘောကြီးပေါ်ကလူ21ဦးမှလည်းကိုရိုနာဗိုင်းရပ်စ်ဆန်းသတ်တွေ့ရှိထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရတယ်။အခုဆိုရင်ကမ္ဘာ့တဝန်ယောဂါကူးစက်ခံရသူပေါင်း3000ဝန်းကျင်နဲ့သေဆုံးသူက3500ထက်မနည်းရှိနေပါတယ်။ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံကြားလှအတော်ကြာတင်းမာမှုတွေရော့ကျခဲ့ပြီးတဲ့နောက် COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့နိုင်ငံကြားတင်းမာမှုတွေပြန်ပြီးတော့ဖြစ်လာနေပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံကလာကြတဲ့ခီးသည်တွေကိုတီးတန့်ခွဲထားမှဖြစ်ပြီးအဲ့ဒီလူတွေအနေနဲ့အများပြည်သူသုံးပြုနေတဲ့အဲယူပို့ဆောင်ရေးတွေကိုအသုံးမပြုရဘူးလို့ဂျပန်နိုင်ငံကပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဘက်ကလည်းမကြေမနက်တုံ့ပြန်လိုက်တာပါ။ဂျပန်နိုင်ငံရဲ့ဆုံးမြတ်ချက်အားတိတ်ပဲမရှိဘူး။အလွန်အကျွံလှုပ်ဆောင်တာဖြစ်ပြီးတော့အဲ့ဒီအတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းနဲ့ဒီပေါ်မှာအလားတူပုံစံမျိုးနဲ့လက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားနိုင်ငံကလည်းတုံ့ပြန်ပြောဆိုထားပါတယ်။အီရန်နိုင်ငံကလွတ်တော်အမတ်တခုမှာ Novel Corona Virus ပိုးကူးစက်ခံရပြီးဒီကနေ့သိဆုံးသွားတယ်လို့အီရန်အစိုးရပိုင်း IRNA သတင်းဌာနကပြောပါရယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတော်များများဖြစ်နေတဲ့အီရန်တာဝန်ရှိသူတွေကထဲကတယောက်ပါ။အသက်55နှစ်အရွယ်ရှိတဲ့ Fatim Rabba ဟာ Conservative ထိပ်တန်းလွတ်တော်အမတ်တခုဖြစ်ပြီးတော့မကြာသေးခင်ကပဲတဟီရန်မြို့တော်ကနေလွတ်တော်အမတ်ဖြစ်နေရွေးကောက်ခံခဲ့ရတာဖြစ်တယ်လို့လည်း IRNA သတင်းဌာနကပြောပါရယ်။
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာလည်းတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington. From what